မရိကန်ကမြန်မာရေးနဲ့ပတ်သက်ပြီးတန်တမာရေးဖန်ပုံးမှုတွေနဲ့အတူအာဏာသိမ်းထားတဲ့စစ်ကောင်စီပေါ်မှာ PR တွေဆက်ပြီးပေးနေမယ်လို့လောစ်နိုင်ငံမှာချင်းပါတဲ့ထိပ်တည်ညီလာခံတွေကိုတက်ရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောကြားကြောင်း AFP သတင်းမှာဖော်ပြပါတယ်။ဒါပြင်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရောပါတာနဲ့နိုင်ငံရေးကျင်းစာတွေလွှတ်ပေးတာလို့မျိုးအမေရိကန်အစိုးရအဓိကစိုးရိမ်မှုတွေနဲ့ပတ်သက်ပြီးတိုးတက်မှုတစုံတရာမတွေ့ရဘူးလို့ပြောပါတယ်။ဒီနေ့ထဲချင်းပါတဲ့အာရှအမေရိကန်ထိပ်သီးအစည်းအဝေးနဲ့အရှေ့အာရှထိပ်သီးအစည်းအဝေးတွေကိုသမ္မတဂျိုးဘိုင်ဒန်ကိုစားဝန်ကြီးဘလင်ကင်တက်ရောက်လာတာပါ။အိန္ဒိယ၊ဂျပန်၊တောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေကတက်ရောက်လာမဲ့ခေါင်းဆောင်တွေအခြေခံအရာရှိတွေနဲ့လည်းပြန်ဆောင်ဆွေးနွေးမှာဖြစ်ပါတယ်။ချက်သရင်းနဲ့ညံ့နေပိုင်းကတော့ထိုင်းဝန်ကြီးချုပ်တဲ့ပေတွန်တန်ရှန်နဝတ်နဲ့တွေ့ဆုံပြီးမြန်မာအိန္ဒိယထိုင်းအနေနဲ့မြန်မာနိုင်ငံတွေပဋိပက္ခတွေကူညီဖြည့်ရှင်းဖို့ကြိုးစားတာ၊ဥယျာဉ်စံခေါ်ထွက်ပြေးသူတွေလူသားဆန္ဒနဲ့အကူအညီတွေပေးနေတာအတွက်ကျိုးကျိုးကြောင့်ပြောကြားခဲ့ပါတယ်။ဝန်ကြီးဘလင်ကင်အမေရိကန်ရဲ့အစ္စရေးထောက်ခံမှုပေါ်ဝေဖန်နေတဲ့မလေးရှားဝန်ကြီးချုပ်အန်ဝါအေဘရာဟမ်နဲ့လည်းပြန်ဆောင်ခဲ့တာဖြစ်ပါတယ်။